ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဆန့်ကျင်ပြီးအရှေ့တရုတ်ပင်လယ်ပြင်မှာမြောက်ကိုရီးယားရေနံတင်သင်္ဘောဆမ်ဂျောင်တဲကိုတန့်စင်မိသားလောင်စာစီတွေလွှဲပြောင်းပေးခဲ့တဲ့ Lighthouse Windmore သင်္ဘောကသင်္ဘောသားတွေကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးစစ်ဆေးနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားသင်္ဘောသား2ဦးလည်းပါဝင်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်အဲ့ဒီမြန်မာနိုင်ငံသား2ဦးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟောင်ကောင်ကျွန်းမှာမှတ်ပုံတင်ထားတဲ့ Lighthouse Windmore သင်္ဘောပေါ်မှာမြန်မာသင်္ဘောသား2ဦးအပြင်ကျန်တဲ့23ဦးကတော့တရုတ်သင်္ဘောသားတွေဖြစ်ကြပါတယ်။ဒီဖြစ်ရပ်စုံစမ်းစစ်ဆေးနေတာပြီးဆုံးမှပဲသင်္ဘောသားတွေကိုပြန်ပြီးထွက်ခွာဖို့ခွင့်ပြုမယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားပြီး CNN သတင်းတစ်ပုဒ်မှရေးထားပါတယ်။ Lighthouse Windmoreရင်းနှီးတင်သင်္ဘောဟာဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ဆိုပေမဲ့ထိုင်ဝမ်ကုမ္ပဏီဖြစ်တဲ့ Billion Banker အုပ်စုပိုင်သင်္ဘောဖြစ်ပြီးအောက်တိုဘာ17ရက်နေ့တုန်းကတောင်ကိုရီးယားရဲ့ရေစုစိတ်ကမ်းမှာစိုက်ကပ်ခဲ့မှုပါတယ်အဲဒီကမှတဆင့်ဂျပန်နိုင်ငံမှာတန့်စင်လောင်စာစီတန်းချင်း 14,000 ကိုတင်ပြီးထိုင်ဝမ်နိုင်ငံကိုသွားရမယ်အစားအောက်တိုဘာ19ရက်နေ့ကနိုင်ငံတကာပိုင်ရင်းဒီပိုင်နဲ့ပင်လယ်ပြင်မှာမြောက်ကိုရီးယားသင်္ဘောပေါ်ကိုလောင်စာစီတန်ချိန်600လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်နျူကလ িয়ার စမ်းသပ်ချင်းချောက်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကိုဗဲနိုင်ငံကမှဓာတ်စီပါဝင်တန့်စင်ပြီးသားလောင်စာစီတွေတင်ပို့တာမလုပ်ရဘူးလို့ကုလလုံခြုံရေးကောင်စီကတန်ခတ်အရေးယူထားတာပါ